LGBTQ လိင်တမှုခွဲလိင်တူစုံမဲ့တဲ့သူချင်းတရားဝင်လက်ထက်ထိန်းချနိုင်မဲ့ဥပဒေကြမ်းကိုထိုင်းအောက်လွှတ်တော်မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီလိုမျိုးအတည်ပြုလိုက်တာမို့လို့အရှိတောင်အရှာမှာ LGBTQ တွေအတွက်အိမ်တော်ပြုမှုဆိုင်ရာအခွင့်အရေးဒဏ်ယူရတဲ့ပထမဆုံးနိုင်ငံဖြစ်လာဖို့လည်းလမ်းပွင့်သွားပါတယ်အောက်လွှတ်တော်လွှတ်တော်အမှတ်415ရောက်မှာ400ကအတည်ပြုမဲပေးခဲ့ကြတာဖြစ်ပါတယ်ဒီဥပဒေချမ်းထဲမှာအမျိုးသမီးအမျိုးသားဇနီးခင်မွန်းစသဖြင့်တသမတ်ထဲခေါ်ဆိုတဲ့အသုံးမျိုးနှုံးမျိုးမဖြစ်အောင်လို့ပြင်ဆင်ထားပါတယ်။ဒါကြောင့်မို့လို့လိင်တမှုကွဲပြားတဲ့သူတွေအနေနဲ့တရားဝင်အိမ်တော်ပြုခွင့်ရမှာဖြစ်တယ်လို့နောက်ဆက်တွဲသူတို့ရမယ့်အခွင့်အရေးတွေကိုလည်းတခြားကြားမအိမ်တော်တွေလိုပဲအခွင့်အရေးရရှိမှာဖြစ်ပါတယ်။အောက်လွှတ်တော်မှာအခုလိုအတည်ပြုပြီးတဲ့နောက်မှာတော့ Mood Forward Party ကလိင်တမှုကွဲသူလွှတ်တော်အမတ်ကလွှတ်တော်ခန်းမထဲမှာတက်တက်ရောက် Rainbow အလံကိုဖြတ်ပြီးတော့ LGBTQ တွေရဲ့အခွင့်အရေးကိုတရားဝင်အတိအမှတ်ပြုလိုက်တာဖြစ်တယ်ဆိုပြီးပြောကြားခဲ့ပါတယ်။ဒီဥပဒေကြမ်းကိုထိုင်းအထက်လွှတ်တော်မှာအတည်ပြုဖို့လိုနေသေးတယ်လို့ထိုင်းဘရင်ကဥပဒေအဖြစ်တရားဝင်ထောက်ခံဖြတ်တန်းပေးဖို့လည်းလိုအပ်ပါတယ်။ထိုင်းလူမှုအတိုင်းဝိုင်းမှာတော့လိင်တမှုကွဲပြားသူ LGBTQ တွေပေါ်မှာကြဲကြဲပြန့်ပြန့်လက်ခံချပေမဲ့သူတို့ရဲ့အိမ်တော်ပြုမှုဆိုင်ရာအခွင့်အရေးတွေတရားဝင်တန်းလူရဖို့ကိုတော့စူးစမ်းနေကြရဆဲဖြစ်ပါတယ်ရှင်။